မြန်မာနိုင်ငံမှာကိုဗစ်ကာယောဂါတက်တရလှိုင်းပြင်းထန်လာပြီးတော့ကူးစက်မှုတွေတိုးလာနေချိန်မှာပဲအစိုးရနဲ့လက်တွဲပြီးဒီယောဂါတိုက်ဖြစ်ဖို့အတွက် NGO အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေဟာနိုင်ငံရဲ့ခြားကကာကွယ်ဆေးဝယ်ပို့ပြီးဝယ်ဖို့အတွက်ပိုကြိုးစားလာကြပါတယ်တရုတ်ကုန်သင်းကြီးများအသင်း MCOOC ကတော့တရုတ်ထုတ်ကိုဗစ်ကာယောဂါဆေးထိုးဖို့အတွက်ဂျွန်လကနေခုချိန်ထိဆော်ဩနေတာကြောင့်အခုခါမှာမြန်မာနိုင်ငံကဒီဆေးထိုးဖို့အတွက်မှတ်ပုံတင်လာသူ3သိန်းကျော်နေပြီလို့ပြောပါရတယ်။ဒါကြောင့်တရုတ်ကာကွယ်ဆေးထိုးခြင်းသူတွေထုံးနှံနိုင်ဖို့အတွက်တတ်မှတ်ရက်ကိုတိုးပေးဖို့လည်းစီစဉ်နေတယ်လို့ပြောပါရတယ်။ဇူလိုင်လ2ရက်နေ့တုန်းကတရုတ်ကမြန်မာအတွက်ခွဲစိတ်ခန်းသုံးနှာခေါင်းစီ3သိန်း N95 နှာခေါင်းစီ3000နီးပါးတကူရေးကာကွယ်ဆေးကာကွယ်ရေးဝတ်စုံ PPE 13000နဲ့ဆေးဘက်သုံးလက်1000ပေးဖို့လှူဒန်းခဲ့တယ်လို့ရန်ကုန်တရုတ်တန်ရုံ Facebook မှာဖော်ပြပါတယ်မြန်မာနိုင်ငံရဲ့90ရာခိုင်နှုန်းဟာဒီယောဂါရက်ခတ်မှုကိုခံစားနေရပြီးတော့မြို့နယ်ပေါင်း330ထဲမှာ296မြို့နယ်ကမေးလာကစပြီးအတီးပြုတ်လူနာတွေတွေ့ခဲ့ရတယ်လို့ချမ်းမာရေးနဲ့အားကစားဝန်ကြီးဌာနကပြောပါတယ်မြန်မာနိုင်ငံမှာကူးစက်များဗီဇာပြောင်းပိုးမျိုးသစ်3မျိုးတွေ့နေရပြီးအဲ့ဒီထဲမှာအိန္ဒိယမှာစတွေ့ခဲ့တဲ့ Delta ပိုးမျိုးပါပါဝင်နေတာဖြစ်ပါတယ်။ဆေးရုံဆေးခန်းတွေမှာ COVID လူနာတွေပြည့်နေတဲ့အတွက်လူနာသစ်လည်းလက်မခံနိုင်ပဲဖြစ်နေပါတယ်။ဒါကြောင့်ပြည်သူတွေကြားဒီယောဂါခံနိုင်ရင်ရှိလာစေဖို့အတွက်ကာကွယ်ဆေးရအောင်အပြင်းထန်စူးစမ်းနေကြတာပါ။